မြန်မာတပ်မတော်နဲ့ကံယောကချင်းလူလာရေးအဖွဲ့တို့စီးရဲပဋိပက္ခဖြစ်ပွားရာကချင်းပြည်နယ်မိုးကောင်းမြို့နယ်နမ်တီးမြို့ကဘာသာရေးအသင်းမှတိမ်းရှောင်နေကြတဲ့ကဆုံရွာသားတထောင်ကျော်ကိုမနက်ဖြန်မှနေရပြန်ပို့ပေးဖို့စီစဉ်နေပါတယ်။ဒေသခံတွေငြိမ်းချမ်းစွာနေထိုင်နိုင်ရေးအတွက်ကချင်ငြိမ်းချမ်းရေးအဖွဲ့အနေနဲ့အစိုးရနဲ့ကံယောအကြားဝင်ရောက်ညှိနှိုင်းဖို့လှုံ့ဆော်နေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ VOA ထိုင်းခြေဆိုင်သတင်းထောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်။
ကချင်ပြည်နယ်မိုးကောင်းမြို့နယ်နမ်တီးခရိယံတင်းတော်တွေမှာတင်းချောင်နေရတဲ့ကဆုတ်ကြီးရွာသားတထောင်ကျော်ဟာမနေ့ဖာမှာနေရပြန်ဖို့စီစဉ်နေစေလို့အတင်းတော်တာဝန်ရှိသူတို့ဖြစ်တဲ့ဆရာတော်မတ်ကပြောပါတယ
်မနေ့ဖန်ပြန်ဖို့တော့လောက်ထားတဲ့ရွာပြန်နေဖို့အရေးကြီးတယ်ဆိုမှဒီ PCG အဖွဲ့ကမြတ်ဆက်တော့အစိုးရစစ်သားရဲ့ CIA CIA အဖွဲ့စီရင်ကိုဒီလိုချားကနေဒီနိုင်ဆောင်ရွက်ပေးတာကြီးအလုံးအစီအစဉ်လို့သူကပြန်ဖို့အတွက်လုပ်နေကြတာပါ။ဒီကျွန်တော်တို့ကားစီစဉ်နေတာပဲရှိတယ်မနေ့ဖန်သွားဖို့အတွက်အလုံးကြီးရဲ့တထောင်ကျော်ဒီမှာအခုဒီများဖုန်ချီအော်ကနေအလူရှိတွေကနေလာလူထားတဲ့ပစ္စည်းတွေရောဆိုရင်ကျွန်တော်တို့ကားအစီးတရာလောက်တဲ့မှာအစီအစဉ်နေတယ်
။ပြီးကြတဲ့ဩဂုတ်လ17ရက်နေ့တုန်းက GIA တိုင်းရင်းစစ်တပ်ထိန်းချုပ်မှုအောက်မှာရှိနေတဲ့ကဆုတ်ရွာသွင်းကိုတပ်မတော်ဘက်ကဝင်ရောက်ပစ်ခတ်တိုက်ခိုက်မှုကြောင့်နမ်တီးခရိယံတင်းတော်နဲ့ကက်သလစ်ကျောင်းတွေမှာဆစ်ဆောင်လာကြတာဒီကနေ့ပါဆို10ရက်ပြည့်ခဲ့ပြီဖြစ်ပါတယ်အခုလိုဆစ်ဆောင်ရွာသားတွေနေရက်ကိုအေးချမ်းစွာပြန်နိုင်ရေးနဲ့ရှေ့ဆက်နေထိုင်ရေးအတွက်ကချင်ငင်းချမ်းရေးအဖွဲ့အနေနဲ့အစိုးရနဲ့ KIO ကြားညှိနှိုင်းသွားမယ်လို့ကချင်ငင်းချမ်းရေးအကျိုးဆောင်ဦးလမိုင်ကွန်ကြာကပြောပါတယ်
ကျွန်တော်တို့လုံးဝဖက်ကိုကျွန်တော်မြင်နေတာဖြစ်တယ်။ကေဝဖက်ဒီလည်းပဲသူတို့တိုင်ရင်နေလာနေပြီးတော့မှာဆရာတော်တက်နေဆုံးဆောင်ကျင်းပြီးတော့မှာဟောလာကျွန်တော်တို့လည်းသူတို့မြင်နိုင်တဲ့ပြည်စုံလည်းရှိတယ်ဗျ။အဲနောက်ပြီးဒီဘက်ကလည်းအစိုးရဖက်တွေလည်းပဲသူတို့ရွာသားတွေရှိတဲ့နေရာမှာစစ်ကြောင်းတွေနေနေမတွားရောက်ဖို့အတွက်ပေါ့လေ။အဲ့ဒါလည်းကျွန်တော်တို့ဆက်လက်ပြီးတော့မှာကြည့်နေတဲ့အစိုးရနဲ့ပတ်သက်ပြီးမြင်နိုင်စုစည်းပေးတဲ့လည်းရှိတယ်ဗျ
။စစ်ဘေးကျောင်းတွေနေနဲ့ဒေသရင်းကိုအေးချမ်းစွာပြန်နိုင်ပြီဆိုပေမဲ့KIO ကချင်လူလာရေးဖွဲ့နဲ့ကင်းကင်းရှင်းရှင်းနေတိုင်းဖို့ပြီးခဲ့တဲ့ဩဂုတ်လ16ရက်နေ့ကစစ်ဘေးရှောင်တွေကချင်ဘာသာရေးအသင်းတော်တွေနဲ့တွေ့ဆုံမှုမှာမိုးကောင်းတဲ့စစ်စင်ရေးကိုကဲမှုဌာနချုပ်စကကမှုပူမှုကြီးကျော်ခိုင်ထွန်းကနေပြောဆိုမှုတွေလည်းရှိနေပါတယ်။ဒေသခံရွာသားတွေအနေနဲ့ငင်းချမ်းရေးအတွက်အာမခံချက်ဘယ်လိုရှိလာမလဲဆိုတာမသိရှိသေးပေမဲ့ငင်းချမ်းရေးကိုလူချင်းနဲ့လို့စစ်ရှောင်ရွာသားတို့ကပြောပါတယ
်။ရွာသားပြောအနေနဲ့ကကျွန်တော်တို့နဲ့ဆက်တဲ့ရွာမှာတော့ကိုပြီးငင်းချမ်းတဲ့ရွာဖြစ်တဲ့ချင်းတော့ငင်းချမ်းရဲ့လူချင်းနဲ့ကျွန်တော်က
ရွာပြန်ဆစ်ဆောင်ရွာသားတွေရဲ့ဘေးကင်းလုံခြုံမှုအတွက်ကချင်ပါရာရေးတင်းတော်ခေါင်းဆောင်တွေကချင်ငင်းချမ်းရေးကျူးဆောင်ဖွဲ့တွေကနေကချင်ပြည်နယ်အစိုးရအပါအဝင်တပ်မတော်နဲ့ဆက်လက်ညှိနှိုင်းသွားမှာဖြစ်ပါတယ်လက်ရှိမှာဆစ်ဆောင်ရွာသားတွေကိုအကူအညီပေးဖို့ဖက်ကကချင်လူမှုဖွံ့ဖြိုးရေးဖွဲ့ကပြည်စည်းတင်ဆောင်လာတဲ့ကားတွေကိုကာမန်ကိတ်မှာတပ်မတော်ဘက်ကနေပြီးခဲ့တဲ့ဂျာရာပရင်းနေ့မှာတားဆီးခဲ့ပါတယ်လက်ရှိထင်းထင်းထားတဲ့ကားလီစီကိုပြန်လည်ပေးအပ်ဖို့ကချင်ပြည်နယ်အစိုးရကိုတောင်းဆိုသွားမှာဖြစ်သလိုစစ်ဆောင်တွေအတွက်ကားလီစီစာပစ္စည်းတွေကိုနမ်မတိစစ်ဆောင်စခန်းကိုပေးအပ်ကူညီခဲ့ပြီလို့ကချင်လူမှုဖွံ့ဖြိုးရေးဖွဲ့ဥက္ကဋ္ဌဦးလမောင်လတ်တောင်ကပြောပါတယ
်ကျွန်တော်တို့ရဲ့ကားလီစီနဲ့အဲ့မှာပါတဲ့ပစ္စည်းပစ္စည်းအလုံးကျွတ်ဟိုအေးအေးထားပါတယ်ဟုတ်ကဲ့သူတို့တင်ထားပါတယ်အဲ့ဒါကိုဒီပြည်နယ်မှာပဲသွားရှင်းပေါ့ကျွန်တော်ကဟိုလေးစီးကြံတဲ့ခါကျတော့အဲ့လေးစီးမှာရှိတဲ့ပစ္စည်းကိုကျတော့အခုစစ်ဆောင်စကောင်းကိုမနေ့ကပြီးပြီပါပြီအခုလောဆယ်အခုကျွန်တော်တို့လည်းအခုနမ်မတိမှာပဲပေါ့လေ
လက်ရှိကချင်ပြည်နယ်အတွင်းမှာမြန်မာတပ်မတော်နဲ့ကချင်လွတ်လပ်ရေးအဖွဲ့တို့ကြားစစ်ရေးသိမ်းမှနေစေချင်နေမှာဖြစ်နေတယ်လို့ KIU ဘက်ကလည်းမိုးကောင်းမြင့်ကျင်တာတနိုင်းလမ်းကြောင်းပေါ်မှာရှိတဲ့ KIU တိုင်းရင်းစစ်သည်ထင်းချုံနေမြေတွင်းကနန်းခမ်းချောင်းယူတလျှောက်မှခမော့ချောင်းဖော်ကြံကုန်းသည့်ဖော်ကြံကုန်းမှနမ်မတိချောင်းရှန်ခတ်ချောင်းပြားမိုင်စော်ခဲပြည်တောင်တောင်သည့်လက်ဆောက်ချောင်းဒီတောင်ချောင်းဝရောင်တောင်သာယူရန်ကြောင်တော့ရှာလန်ခဲဖုံးအင်ချောင်းစီနေမြေကိုသွာလာခွေနဲ့တိခုတ်တန်းကားရှာဖွေဖွေကိုဩဂုတ်လ18ရက်နေ့ရက်စွဲနဲ့တားမြစ်နေမြေဖြစ်ကြေညာထားပါတယ် KIO နဲ့မြန်မာတပ်မတော်တို့ဟာ2013ခုနှစ်ကစပြီးတော့သကြောပြန်စစ်ရေးသင်းမာလာတာဖြစ်ပြီး NCA ပြည်ရစာချုပ်ကိုလက်မှတ်ရေးထိုးနိုင်ခြင်းမရှိသေးပါဘူး
စစ်ဘေးဒုက္ခသည်တွေအတွက်အကူအညီတွေတင်လာတဲ့ကချင်လူမှုဖွံ့ဖြိုးရေးအဖွဲ့ကကားတွေတားမြစ်အရေးယူခံရတာနဲ့ပတ်သက်လို့တော့တမရကာကွယ်ရေးဦးစီးချုပ်ရုံးကနေအခုညနေပိုင်းမှာပဲကြေညာချက်ထုတ်ပါတယ်။ဖမ်းဆီးခံထားရတဲ့ကားတွေထက်ကလေစင်ဟာတရားမဝင်လိုင်စင်မဲ့ယင်ဖြစ်ပြီးအဲ့ဒီဘက်ကအထောက်ပံ့အကူအညီတွေကိုအစားထိုးမော်တော်ယာဉ်တွေနဲ့တည်ဆောင်ဖို့စီစဉ်ပေးတာကိုလက်မခံခဲ့ကြဘူးလို့ဖော်ပြပါတယ်။ဩဂုတ်လ18ရက်နေ့နေ့လယ်ပိုင်းကလူ32ဦးလိုက်ပါလာတဲ့မော်တော်ယာဉ်ရှိစီးပါယာဉ်နံကိုမြို့နယ်အထွေထွေအုပ်ချုပ်ရေးအဖွဲ့နဲ့တပ်မတော်တို့ပူရဲစစ်ဆေးရာမှာမော်တော်ယာဉ်လေးစင်းဟာလိုင်စင်မဲ့ဖြစ်နေတာကိုစစ်ဆေးတွေ့ခဲ့တာလို့ဆိုပါရယ်ဒီကိစ္စကိုဥရင်နဲ့အညီအရေးယူဆောင်ရွက်မှာဖြစ်ပြီးထောက်ပံ့ရေး PC တွေကတော့ကချင်ပြည်နယ်အစိုးရအစီအစဉ်နဲ့ဆက်လက်ပို့ဆောင်နိုင်ဖို့စီမံဆောင်ရွက်နေတယ်လို့တပ်မတော်ကာကွယ်ရေးဦးစုချုပ်ရုံးကသူ့ရဲ့တရားဝင် Facebook စာမျက်နှာမှာဖော်ပြထားပါရယ်